မင်းတပ်မြို့မှာစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ခွဲကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်အရေအတွက်ကတိုးလာနေပါတယ်။ပေါင်မြို့နယ်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေမှာလည်းအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းတွင်းကစစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ဒီဇင်ဘာ18ရက်ကစလို့ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ပြီးတော့စစ်ကြောင်းတွေထိုးစစ်ဆင်နေတဲ့အတွက်ဒေသတွင်းမှာစစ်ကောင်စီတပ်တွေနဲ့ CDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုတိုက်ပွဲတွေရဆက်ဆုပ်လို့ဖြစ်နေတဲ့အတွက်မင်းတပ်မြို့နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ခွဲကစစ်ပေးဆောင်စခန်းကိုစစ်ပြေဒုက္ခသည်တွေထပ်မံရောက်ရှိလာနေတယ်လို့ကြောက်ထုဒုက္ခသည်စခန်းစီမံခန့်ဝေကော်မတီတာဝန်ရှိသူတူကအခုလိုပြောပါတယ
်။18ရက်နေ့ကလည်းဒီတောင်ပေါ်ကျောင်းနယ်တွေကိုသူတို့ထိုးစစ်တန်းစင်မီလို့ဒီခုစစ်နေတော့ဒီနယ်ကစစ်ပေးဆောင်နေကြတယ်လို့ဒီကြောက်ထုတ်ပြီးတော့ဆင်းပြေးလာကြတာပါဟုတ်တယ်ကြောက်ထုတ်ကတော့ကျွန်တော်ဒီမြန်မာနယ်နဲ့လည်းအင်းဆုံးနေတာပေါ့လေအင်းဆုံးနေတာပေါ့ပြီးတော့ဒီကြောက်ထုတ်မှုကတော့လောလောဆယ်ရတော့သူကတော့ဒီနယ်နယ်လေးလုံဆောင်တယ်လို့ပြောရမလားပေါ့ဒီဘက်မှာကျွန်တော်လောလောဆယ်ထူးစင်ရှိတော့လေဒီမှာကတော့လုံးသာစူးစမ်းတဲ့သဘောပေါ့ကျွန်တော်လက်ရှိကတော့3000ဝန်းကျင်ရှိနေတာပေါ့3000ဝန်းကျင်ရှိနေတာပေါ့မတ်ပစ်စပီဘလော့ကီတူလာတယ်ပေါ့လေဒီတူလာတဲ့ဒီတော့ကျွန်တော်တို့လည်းသိကြတော့ကြောက်လို့မရသေးဘူးနော်။ဟိုဘောဒီလောလောဆယ်ကတော့ကျွန်တော်တို့နေရာထိုင်ချင်းတော့ဒီလိုတို့ကြည့်ကြည့်ရောက်လာတဲ့စပီချောင်းနေထိုင်ဖို့နေရာထိုင်ချင်းတွေချက်ချင်းဖြစ်နေတယ်ပေါ့။ဆောင်နဲ့ရွေးချယ်ပေါ့လေဒီဆောင်ရပြီဆိုတော့အရင်ရင်းနေတဲ့ချိန်ဆိုတော့ဒီဆောင်ရွေးချယ်ပေါ့လေကျွန်တော်တို့ဒီစမ်းစီဖားပေါ့လားဒီပုံမျိုးတော့လက်လောရည်ကြည့်ကြည့်လောနေတာပေါ့ဟုတ
်။ရောက်လာတဲ့စပီဒုက္ခတွေကကြောက်ထုမှရှိတဲ့ဒုက္ခတွေစကမ်းမှနေထိုင်ကြရသလိုနေရာတိုင်းကမလုံလောက်တဲ့အတွက်တချို့မှလည်းမျိုးပေါ်ကအိမ်တွေမှာစုပေါင်းဟာရံပြီးနေထိုင်ကြရတာရှိနေပါတယ်။ကြောက်ထုမျိုးပေါ်မှာစစ်ကောင်စီကဖွင့်လှစ်ပေးထားတဲ့စစ်ကြောင်စခန်းတွေရှိပေမဲ့လည်းလာရောက်ခိုလုံသူအနည်းငယ်သာရှိပါတယ်။တဆက်တည်းမှာပဲမကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းကဝန်ကျုံကြွာသားတွေဟာရွာထဲမှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့အတွက်တောတောင်တွေတွေစစ်ပီးရှောင်နေရတယ်လို့ပေါက်ဒေသခံတူကပြောပါတယ်
။တိုးရဲဒီမှာဒီစစ်ကြောင်တဲလေးတွေဖွင့်ပြီးတော့နေရတယ်ဝန်ကျုံသူတို့ဆိုရင်မင်းမလောင်ဘူးဒါပေမဲ့ဟိုရောမှာတို့ဒီဖြူစိုးကြီးအဆိုင်ချတာတော့ဖြူစိုးကြီးရေးဖြစ်ပါတယ်အဆိုင်ချတာတော့ကျွန်တော်တို့ရောလည်းပြန်မြေအဲ့တော့ဒီကမှမြေလေတချို့ကျတော့ဘေးလေးရောအမျိုးလေးရှိတဲ့နေရာရှောင်းနေတာရှိတယ်တချို့ကျတော့တော့ဒီမှာဒီစစ်ကြောင်သေးလေးကိုဖောက်လို့မြေလေ
မကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းဟာစစ်ကောင်စီတပ်တွေမကြာခဏဆိုလို့နယ်မြေရှင်းလင်းတာတွေလုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုလို့တိုက်ပွဲတွေဖြစ်ပွားပါတယ်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးဆက်စင်ရေးအတွင်းပေါင်မြို့နယ်တောင်ပိုင်းကကင်းမရွာကိုမီးရှို့သွားတဲ့အတွက်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပြီးကျော်သားနှစ်ဦးမိလောင်တိဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြီးရွာတချို့မိလောင်မှုမှာဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့လည်းအပြန်အလှန်ဆွတ်ဆွဲမှုတွေရှိနေပါတယ်ခင်ဗျာ။